မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲတွေလွတ်လပ်မျှတမှုရှိမရှိအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်သွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်
What I can tell you is U.S. Ambassador Derek Mitchell, Embassy staff, USAID Assistant Administrator John Stivers.
American Diplomat Derek Mitchell, Tan Yong Wenan, American Nanganga, Pumbioe Agency, Letao Jig, Jonathan Stivers, Ne, Congress Lutoga, Tawan Shiduri, Ha, Yuka, Wekala, the Shao, Sanji, Ake Katwama, Chite, Chang, Jadabrinaga, American Nangajai, Tana, Poma, the Rinza, Shinimwe, Dream, Pioguin, Poku, John Kabiga, the Rinda, Drigo, Piosu, Kerapi Party.မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံနေနဲ့ဥရောပသမဂ္ဂကာတာစင်တာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအာရှကွန်ရက်တို့အပါအဝင်နိုင်ငံတကာကအကဲခတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းဆက်လက်ပြီးအနီးကပ်လက်တွဲပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လည်းပြည်တွင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုကြိုတင်မဲပေးတဲ့လုပ်ငန်းတွေအပါအဝင်ရွေးကောက်ပွဲကိုအပြည့်အဝအကဲခတ်ခွင့်ပြုဖို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတိုက်တွန်းခဲ့ပါတယ်။ကြတာပရင်းနေအစောပိုင်းမှာတုန်းကတော့မြန်မာနိုင်ငံကအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့ရင်တောင်ပြိုင်ဘက်တွေကိုလုံးဝအနိုင်ယူရမျိုးမဟုတ်ပဲအမျိုးသားပြန်လည်တည်မြဲရေးကိုဥတီစေမဲ့အစိုးရဖြစ်စေရမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း NLD ပါတီအနိုင်ရခဲ့ရင်တောင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရအဖွဲ့ရဲ့အကြီးအကဲသမ္မတဖြစ်ခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ကသူ့အနေနဲ့သမရအထက်ကနေတာဝန်ယူဆောင်ရွက်ဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့နယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲမတိုင်ခင်ကြုံနေရတဲ့ပြဿနာတွေကိုလည်းထောက်ပြခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကင်တွယ်ဖြေရှင်းမှုတွေကလည်းအားနည်းတယ်လို့ဝေဖန်ခဲ့ပါတယ်။